Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်အမေရိကန်ကျောင်းနေမှာပြစ်ခတ်တိုက်ခိုက်ခံရမှုတွေထပ်မဖြစ်ရေးအတွက်နိုင်ငံတော်ဝန်လှုပ်ရှားဆောင်ရွက်သွားဖို့စောဩနေကြပါတယ်ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်လိုအပ်ချက်တွေဖြည့်ဆည်းပေးဖို့မြန်မာအစိုးရကိုနိုင်ငံတကာတန်တမန်တွေကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမဲ့ထိတ်တန့်ရောက်သတင်းတွေကတော့ NND ပါတီအတွင်းမှာညီညွတ်ရေးကိုပြက်ပြားစေမဲ့ပါတီတွင်အုပ်စုဖွဲ့တာတွေမလုပ်ဖို့ပါတီစည်းကမ်းထိန်းသိမ်းရေးခေါင်းဆောင်ကပြောကြားလိုက်တဲ့သတင်းကိုနားဆင်ရဖို့ရှိသလိုနိုင်ငံရေးအခြေအနေတွေရှုပ်ထွေးနေတာကြောင့်ဒီနှစ်မှာကျင်းပမဲ့ရခိုင်မျိုးသားပါတီရဲ့ညီလာခံရက်ရွှေ့ဆိုင်လိုက်ရတဲ့သတင်းမှာနားဆင်ရမှာကတော့
နောက်မြောက်ဦးပြဿနာတွေနောက်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌဖန်စီခါရတာဒီအဲ့လိုကိစ္စတွေပေါ့လက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်မှာဒီ2000
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ထိုင်းနိုင်ငံမှာကျင်းပတဲ့ MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့အစည်းအဝေးအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့သူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းချောင်းပြစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပြစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေတောင်းဆိုဖို့နောက်လာထဲမှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမျိုးတွေမှာချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်။အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချီတက်ကြမှာဖြစ်တယ်လို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်စီကမနေ့တနင်္ဂနွေနေ့က ABC ရုပ်သံကိုပြောဆိုခဲ့တာပါ။အမျိုးသားရိုက်ဖဲအသင်းထံကနေငွေကြေးလက်ခံနေတဲ့နိုင်ငံရေးသမားတွေအဆက်တရားရသွားစီရေးကလည်းအခုချီတက်ပွဲရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ကက်စီကပြောဆိုခဲ့ပါတယ်။ဒီလိုကြောင်းရုံးပွဲကိစ္စတွေကိုဥတီစေတဲ့တနက်ကင်ဆောင်မှုအလေးအထတွေကိုအမျိုးသားရိုက်ဖဲအသင်းကမြင့်တင်ဆောင်ရွက်နေတာလို့လည်းသူမကပြောဆိုပါတယ်။သမရထရန်ကတော့နားထောင်မဲ့အစည်းအဝေးလို့နာမည်ပေးထားတဲ့တွဲဆောင်ပွဲတစ်ခုကိုလာမဲ့ဗုဒ္ဓနေ့မှာအထက်တန်းကျောင်းသားတွေဆရာတွေနဲ့ပြုလုပ်မယ်လို့တမရအင်ဗျူရောကပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူး Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာလူ18ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမဖြစ်ခင်တလလောက်ကတည်းကတနတ်သမား Nicholas Cruz ဘက်ကဒီလိုလုပ်မဲ့အရေးအယောင်တွေတွေးခွဲရပေမဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဘက်ကအရေးယူဆောင်ရွက်ဖို့လင်းဟင်းခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကတော့ဝေဖန်ထားပါတယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆိုရဘက်ကကြားဝင်နှောက်ယှက်တယ်ဆိုတဲ့အမေရိကန်ဆွဆွဲမှုတွေအပေါ်ရုရှားဆိုရကဒီနေ့ညှင်းဆိုလိုက်ပါတယ်။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကဒီဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့သတင်းတောက်တွေကိုရှင်းပြလိုက်ပါတယ်။သမ္မတထရန့်ဒေါ်နယ်သမ္မတဒေါ်နယ်ထရန့်အမျက်ချွေရေးအတွက်ရွေးကောက်ပွဲကိုအနောက်ရှက်ပေးတဲ့သတင်းချက်လက်စစ်စင်တရားမဝင်လုဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့ရုရှားလုပ်ငန်း3ခုတွေကိုအမေရိကန်အထူးစုံစမ်းရေးမှူးရော့ဘတ်မူလာကတရားစွဲလိုက်ပြီးနောက်ရပ်ပိုင်းအတွင်းမှာပဲအခုလိုရုရှားဘက်ကညှဉ်းဆဲမှုထွက်ပေါ်လာတာပါရုရှားဆိုရနဲ့ပတ်သက်တဲ့စိန့်ပီတာစွန့်မြို့ခြေဆိုင်လူမှုကွန်ရက်မီဒီယာအင်တာနက်သုတေသနအေဂျင်စီနဲ့အဓိကဝန်ထမ်း12ယောက်နောက်သူတို့ကိုငွေကြေးထောက်ပံ့ပေးသူတို့ကဒီကိစ္စကိုစီစဉ်ခဲ့တာဆိုပြီး FBI American ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲဟောင်းလည်းဖြစ်တဲ့မူလာကတောက်ကြနေကဆွဲချက်တင်ခဲ့ပါတယ်။ဒီရုရှားတွေဘက်ကထရန့်ရွေးကောက်ပွဲစီအောင်ရဲ့ဖွဲ့ကလူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်လို့စာမျက်နှာ38မျက်နှာပါဆွဲချက်စာတမ်းမှာဆွဆွဲထားပါတယ်။ဒါပေမဲ့ထရန့်စီအောင်ရဲ့အဖွဲ့ကလူတွေကိုတော့ရုရှားတွေနဲ့ပေါင်းချန်ခဲ့သူအဖြစ်ဒီစာတမ်းမှာဆွဆွဲမထားပါဘူး။ American ထောက်လှမ်းရေးတိုင်ဝိုင်နောက်အခု Mr. မူလာတို့ကထရန့်အနိုင်ရရဲ့အထောက်အကူဖြစ်ဖို့ရွေးကောက်ပွဲပေါ်ရုရှားတို့ကဝင်ပြီးနှောက်ယှက်ခဲ့တယ်လို့ကောက်ချက်ချတာပဲလေ။သမ္မတထရန့်ဘက်ကတော့သူ့ရဲ့ရွေးကောက်ပွဲစီအောင်ရေးအဖွဲ့နဲ့ရုရှားကြားပေါင်းချန်ခဲ့တာမရှိဘူးလို့အစင်တစိုက်ခုခံပြောဆိုလာခဲ့တာပါ။ဒါအပြင်သမ္မတထရန့်မဲဆွေရေးလုပ်ငန်းနဲ့ရုရှားပတ်သက်မှုကိုအခုအထူးစစ်ဆေးရမှုမူလာကဆက်စုံစမ်းနေတာတွေပေါ့။သမ္မတထရန့်ကမကြေမနက်နဲ့နိုင်တဲ့ချီအင်တာနက်တွင်တာပေါ်တက်ပြီးတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရန့်မိသားစုပိုင်ကုမ္ပဏီကဆောက်လုပ်မဲ့လူနေအိမ်ယာစီမံကိန်းတွေမှာရင်းနှီးမြှုပ်နှံဖို့ဆုံးဖြတ်ပြီးပြီဆိုရင်တော့အမေရိကန်သမ္မတနဲ့သမ္မတရဲ့သားနဲ့တညနေခင်းတွေ့ဆုံခွင့်အခွင့်အရေးနဲ့အိန္ဒိယရဲ့တန်ဖိုးကြီးအိမ်ယာကိုဝယ်ယူမဲ့သူတွေကိုထူးထူးခြားခြားဆွဲဆောင်နေပါတယ်ဒေါ်နယ်ထရန့်ဂျူနီယာရဲ့ဒီကနေ့တနင်္လာနေ့ကစတဲ့သတင်းတပတ်ကြားအိန္ဒိယနိုင်ငံခီးစဉ်ကအများစိတ်ဝင်စားမှုခံနေရတာပါအိန္ဒိယရဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးမှာလဲထရန့်ရောက်လာနေပြီးဖိတ်ကြားခံရသလားဆိုပြီးစာမျက်နှာဖြင့်ကြော်ညာထားပါတယ်ဖခင်ဖြစ်သူဒေါ်နယ်ထရန့်သမ္မတဖြစ်ခဲ့ပြီးချိန်ကစလို့ထရန့်ဂျူနီယာကသူ့ညီအဲရစ်နဲ့အတူထရန့်အော်ဂနိုက်ဇေးရှင်းကိုကြီးကြပ်နေတာဖြစ်ပါတယ်အိန္ဒိယကကြော်ညာတွင်မှာတော့ထရန့်ဂျူနီယာရဲ့ဓာတ်ပုံကြီးကိုဖော်ပြထားပြီးအင်ယာဂန်တွေကိုဝယ်ယူဖို့ဖေဖော်ဝါရီလ22ရက်နေ့မတိုင်ခင်စီးရင်သွင်းချသူတွေအနေနဲ့ထရန့်ဂျူနီယာနဲ့ညစာစာရင်စကားပြောဖို့တက်ရောက်နိုင်မယ်လို့ကြော်ညာထားပါတယ်။ထရန့်အမှတ်တရစိမ့်နဲ့အထက်48ထပ်ပါတာဝါနှစ်ခုကိုဒေသခံလုပ်ငန်းတွေကဆောက်လုပ်ကြမယ်။ညူဒေးလီမြို့ဆောင်ကစီးပွားရေးအချက်အချာဂူရူဂရမ်ကိုထရန့်ဂျူနီယာအရင်ဆုံးဝင်ရောက်မှာပါ။အခန်းပေါင်း250ကျော်ပါမဲ့တန်ဖိုးကြီးလူနေအခန်းတွေကိုတော့ဒေါ်လာ1,000ကနေ1,000ခွဲနှိပါနဲ့ရောင်းချမှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးလူစိတ်အသစ်ဖြစ်ပေါ်လာနေတာကိုပြသထားပေမဲ့မကြာခင်မှာဒီမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုဖြေရှင်းနိုင်ဖို့လမ်းကောင်းကောင်းမမြင်သေးဘူးလို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသူ့အနေနဲ့မြောက်ကိုရီးယားနဲ့ဆက်သွယ်လမ်းကြောင်းကိုဆက်ဖွင့်ထားပြီးကင်ဂျွန်အန်အစိုးရဘက်ကတွစ်ဆုံဆွေးနွေးအသင့်ဖြစ်တဲ့အနေထားပြောလာမှာကိုနားဆင်ထားတယ်လို့တနင်္ဂနွေနေ့ကထုတ်ပြောလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်မှုအပေါ်သဘောထားပြောပြောင်းလာတာကတောင်ကိုရီးယားသမ္မတမွန်ဂျေအင်းအနေနဲ့အိုလံပစ်ပွဲကိုတန်တမာရေးအခွင့်အလမ်းဖြစ်သုံးပြီးမြောက်ကိုရီးယားနဲ့ဆင့်မြင့်ဆွေးနွေးပွဲလမ်းဖွင့်ပြီးတုံ့ပြန်လိုက်တဲ့သဘောလိုသုံးသပ်မှုတွေရှိနေပါတယ်။အမေရိကန်အနေနဲ့အရင်စီးရီးယားကြိုတင်ကာကွယ်မှုတိုက်ခိုက်မှုတွေလုပ်သွားဖို့တောင်ကိုရီးယားနဲ့ပြောဆိုဆွေးနွေးခဲ့ရတာကနေအခုလိုပြောင်းလာတာကမြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲမှာပါဖို့သဘောတူပြီးမနှစ်နှောင်းပိုင်းကစကနောက်ထပ်နျူကလ িয়ার ကျူးပတ်မှုနဲ့ဒုံးကျည်ဆန်းသက်ပစ်လက်မှုတွေကိုခေတ္တရပ်ဆိုင်လာခဲ့ပြီးမှဖြစ်လာတာပါ။အခုလိုမြောက်ကိုရီးယားဘက်ကတင်းမာမှုဖြစ်လာနိုင်တာတွေကိုရှော့ချခဲ့ပြီးအမေရိကန်ဘက်ကလည်းတောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရီးလက်ချက်တွေကိုနောက်ရှေ့ပေးခဲ့တာအိုလံပစ်ပွဲနောက်ပိုင်းမှာလုပ်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာတွေဘေးမတီရန်မခဂုံတိတ်ခါရှိရှိနဲ့ကိုဆန္ဒနဲ့အညီဌာနေပြန်နိုင်ရေးလုံခြုံရေးအပါအဝင်ကျုံ့တွင်နေရတဲ့အခက်အခဲတွေကိုမြန်မာအစိုးရဘက်ကဖြေရှင်းဆောင်ရွက်ဖို့နိုင်ငံတကာတန်တမာအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရခိုင်ကြံပေးကော်မရှင်ရဲ့နောက်ဆုံးအစည်းအခမ်းစာပါအကြံပြုချက်တွေအတိုင်းလုံခြုံရေးလွတ်လပ်စွာသွားလာခွင့်အသက်မွေးဝမ်းကြောင်းလောက်ကင်စားတော့ခွင့်ပညာရေးကျန်းမာရေးနိုင်ငံသားဖြစ်ရေးတရားဝင်နေထိုင်ခွင့်အနေအထားမျိုးကိုမြန်မာအစိုးရဘက်ကဆောင်ရွက်ဖို့မျှော်လင့်ကြောင်းတန်တမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်လာနိုင်ရေးမြန်မာအစိုးရဘက်ကနေရာထိုင်ခင်းပြင်ဆင်ထားတာတွေကိုနိုင်ငံတကာတန်တမန်အဖွဲ့ကကွင်းစင်လေ့လာခဲ့တာဖြစ်ပါတယ်။ဒေတာရင်းပို့ပြီးတော့ဝင်ရောက်ခွင့်ဟာဆိုရင်လေလက်တွေ့အခြေအနေတွေကိုပို့ပြီးတော့နားလည်နိုင်စေမှာဖြစ်တယ်လို့ထာနေပြန်ရေးလုပ်ငန်းတွေကိုလည်းထောက်ပံ့ခွင့်ရမှာဖြစ်တဲ့အကြောင်းလူသားချင်းစာနာထောက်ကူမှုတွေကိုလည်းဖြည့်တင်းခွင့်ရစေမှာဖြစ်တယ်လို့တန်တမန်အဖွဲ့ကပြောဆိုထားပါတယ်။ဩစတြေးလျချက်ဒိမတ်ဥရောပသမဂ္ဂပြင်သစ်ဂျာမနီအီတလီနယ်သာလန်နယူးဇီလန်နောက်နော်ဝေးဆွီဒင်တူရကီနဲ့အမေရိကန်တန်တမန်တွေမြန်မာအစိုးရအစီအစဉ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လည်လက်ခံရေးပြင်ဆင်ထားတာတွေကိုမကြာခင်ရက်ပိုင်းကတွားရောက်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံပျုံချန်းဆောင်းရာသီအိုလံပစ်ပြန်ပွဲမှာရုရှားအားကစားသမားတူတားမြစ်ဆေးသုံးခဲ့တယ်လို့သတင်းရဖြစ်နေပါတယ်။အမျိုးသားအမျိုးသမီးတွဲကစားတဲ့ရေခဲပြင်ဒိုးပြစ်အားကစားပြိုင်ပွဲမှာချီးစိတ်ဆုရထားတဲ့အလက်ဇန်ဒါခရရှယ်နက်စကီဟာ2016ခုနှစ်ကစလို့တားမြစ်ထားတဲ့မဲလ်တိုနီယမ်တားမြစ်ဆေးသုံးဆွဲတာတွေ့ထားတဲ့အကြောင်းကိုအသင်းကောင်းဆောင်ကတနင်္ဂနွေနေ့ညပိုင်းမှာပြောခဲ့တယ်လို့အသင်းသားတူကဆိုပါတယ်။ဒီအားကစားသမားထံကနေဒုတိယကြိမ်ဆေးစစ်ချက်ယူထားပြီးဒီဆေးစစ်ချက်အဖြစ်ကိုတော့24နှစ်အတွင်းသိရမှာဖြစ်တယ်လို့နိုင်ငံတကာအိုလံပစ်အားကစားကော်မတီကဒီနေ့ထုတ်ပြောလိုက်ပါတယ်။ တကယ်လို့ဒုတိယကြိမ်အထိစစ်ဆစ်ချက်မှလည်းတားမြစ်ဆေးသုံးဆွဲထားတယ်ဆိုတာကိုအတည်ပြုနိုင်ရင်တော့ရုရှားရေခဲပြင်ဒုပြအားကစားသင်းအနေနဲ့ရှင်ပြဲခွင့်ပြင်ရတော့မှာမဟုတ်တယ်လို့အိုလံပစ်ပိတ်ပွဲအခမ်းအနားမှာလည်းအမျိုးသားလန်ကန်ဆောင်ချီတက်ခွင့်ရမှာမဟုတ်ပါဘူးရုရှားရေခဲပြင်ဒုပြအားကစားသမဂ္ဂအကြီးအကဲဒီမီထရီရှစ်ဖ်ရှက်ကတော့ဒီအားကစားသမားရဲ့အစားအသောက်တွေထဲမှာတားမြစ်ဆေးအထက်ခံရတာဖြစ်နိုင်ပြီးဒါဟာတခြားပြိုင်ဘက်အားကစားသမားတွေရုရှားရဲ့နိုင်ငံရေးပြိုင်ဘက်တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်ရုရှားနာမည်ကျော်တင်နစ်အားကစားသမားမာရီယာရှာရာပူဗာဟာလည်းပြီးခဲ့တဲ့2016ခုနှစ်ဩစတြေးလျ Open Tennis ပြိုင်ပွဲမှာအလားတူတားမြစ်ဆေးသုံးဆွဲတာတွေ့ခဲ့ရပြီးနောက်အားကစားပြိုင်ပွဲကနေ15လကြာရပ်ဆိုင်းခံခဲ့ရပူပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာလူပေါင်း65ဦးလိုက်ပါသွားတဲ့လေယာဉ်ပျက်ချခဲ့ပြီးနောက်မှာတော့ရှာပွေကယ်ဆယ်ရေးအဖွဲ့တွေရာသီဥတုနဲ့တောင်ထူတက်တဲ့မြေပြင်အခြေအနေတွေကြောင့်ဒီကနေ့မှစ조사ရှာပွေနေကြပါတယ်။SMA လေးချောင်းလိုင်ကလင်းတစေမိနစ်တင်းငွေနေနဲ့မနက်ပိုင်းကမြို့တော်ဒေရန်ကနေအစ်စဖာဟန်ပြည်နယ်ယဇူးမြို့ကိုပြန်တန်းခဲ့တာမှာဇက်ခရော့စ်တောင်တန်းတွေပေါ်ပြက်ချခဲ့တာဖြစ်ပါတယ်။လင်းပေါ်မှာလိုက်ပါသွားသူအလုံးတို့သေဆုံးခဲ့ပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆူမထရာချွန်းမော်ကစင်နာပန်းမီတောင်ဒီနေ့ပောက်ကွဲရမှာမီတောင်ကထွက်ထွက်မီးခိုးနဲ့ပြာမှုန့်တွေမီတာ9000ကျော်ပတ်ဝန်းကျင်လေထုထဲပြန့်နှံ့ခဲ့ပါတယ်။ဒီနေ့မနက်ပိုင်းမီတောင်ပောက်ကွဲခြင်းကဆက်လို့အသေးပြောင်းတဲ့ဒဏ်ရာရသူတော့မရှိသေးပဲနိုင်ငံမရှိသေးဘူးလို့နိုင်ငံတော်တဘာဝဘေးဒုက္ခတန်ရှော့ပေါ်ရေးအေဂျင်စီကပြောပါတယ်မီတောင်တစ်ဝိုက်9ကီလိုမီတာပတ်လည်အနေနဲ့ရှိတဲ့ဆုံပြသတ်မှတ်ထားတဲ့နေရာမှာနေထိုင်သူမရှိပေမဲ့မီတောင်ကထွက်တဲ့ပြာမုံတွေကတော့ဒီသတ်မှတ်ဆုံပြဘက်ကယာနဲ့ချီတဲ့နေအိမ်တွေကိုပြန့်နှံ့ဖုံးလွှမ်းသွားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီအနေနဲ့ဒီညီညွတ်ရေးကိုပြက်ပြားစေမဲ့ပါတီတွင်အုပ်စုဖွဲ့တာတွေကိုမလုပ်ကြဖို့ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီဖြစ်တဲ့အလျောက်ပြည်သူတွေရဲ့ထောက်ခံမှုရမှာရည်တည်လို့ရနိုင်မှာဖြစ်တဲ့အတွက်ပြည်သူကိုအလုံကျွေးပြုနိုင်အောင်လူလူနဲ့ထိတွေ့နေဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။အပြည့်အစုံကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်။
ကြရပြည်နယ်လွန်ကော်မြို့နယ်မှာဖေဖော်ဝါရီလ18ရက်တင်းနှင်းတွင်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကိုလူ2000ကျော်ဝင်ရောက်ခဲ့တဲ့ပါတီအဆိုပြုလွှာပေးရပွဲအခမ်းအနားမှာအဖွဲ့ချုပ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပါတီအပေါ်ပြင်ပကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပါတီဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဥညာဝင်းကတတိပေးပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံရေးအရာမှန်ကန်မှုကိုမစင်စားပဲပါတီတွင်းအုပ်စုဖွဲ့တာတွေသူ့လူကိုယ်လူဘက်ကိုပဲရက်တီလှုပ်ဆောင်တာတွေမြင်တွေ့နေရတဲ့အတွက်ကြရပြည်နယ်အခမ်းအနားအတွင်းတင်းငွေနေကသူ့အနေနဲ့အဲ့ဒီလိုထည့်သွင်းပြောဆိုခဲ့ခြင်းဖြစ်တယ်လို့ဥညာဝင်းက VOA ကိုပြောပါတယ
်ဒုက္ခအတိုင်းပဲကျွန်တော်တို့အုပ်စုဖွဲ့တာသူ့လူနဲ့ကိုယ်စားအုပ်နဲ့လုံးမှာနိုင်ငံရေးအရာမှန်ကန်မှုကိုမစင်စားဘူးသူ့လူပဲဘလူဘက်ကရမယ်ဒီလိုတော့ငါတို့နဲ့ပါတူရညာတူရဒီလိုသိကူမျိုးတွေကကျွန်တော်ညွှန်ရည်အတွက်ထိကြတယ်လေအဲဒါမျိုးတွေမရှိဘဲနဲ့သိရှိသိကြမျိုးညွှန်ရည်လို့ကျွန်တော်တိုက်တော့
ဟုတ်ကဲ့ပါတီထဲမှာအုပ်စုဖွဲ့ကြတဲ့အနေအထားမျိုးတွေကိုမြန်ကြားလို့
ဟုတ်ပါတယ်ဟုတ်ပါတယ
်အခုနောက်ပိုင်းအဖွဲ့ချုပ်ရဲ့ရက်တီလှုပ်ဆောင်ချက်တွေအပါအဝင်အနယ်ဒီအစိုးရရဲ့မူဝါဒတွေအပေါ်အပြင်မှာဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာတွေကိုလည်းသူ့အနေနဲ့ကြားသိနေရကြောင်းဥညာဝင်းကပြောပါတယ
်အဲ့ဒါကြားလာလဲပါလာပေါ့ကျွန်တော်တို့ကပါတီထဲမှာရှိနေတော့ပါတီထဲမှာဖြစ်နေတာတွေကိုလည်းကျွန်တော်တို့သိနေတယ်လေအဲကြောင့်အဲ့ဒါလေးပြင်ကျင်နေအောင်ကျွန်တော်ပြောတာပါ
နိုင်ငံရေးပါတီတခုဖြစ်တဲ့အတွက်လူထုကိုအကျိုးပြုနိုင်မဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကိုယ့်အချင်းချင်းညီညွတ်ကြဖို့လိုအပ်တယ်ဆိုတာကိုပါတီဝင်တွေကိုအသိပေးလိုတဲ့သဘောနဲ့ပြောဆိုခြင်းဖြစ်တယ်ဆိုတာကိုလည်းဥညာဝင်းကပြောပါတယ
်နိုင်ငံရေးနဲ့ညီညွတ်ရေးကျွန်တော်ပြောတာအဓိကအစီကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကရှေ့ကိုလူချင်းနဲ့ဒီမိုကရေစီပန်းနိုင်ကိုသွားကြည့်ဆရာတွေကိုသိရှေ့ရမသိချာမယ်ကျွန်တော်ညီညွတ်ရေးကိုဦးတည်တဲ့အလုပ်ကိုလုပ်ပါဟုတ်ဒါကိုကျွန်တော်ပြောချင်တဲ့သဘောကျွန်တော်တို့နိုင်ငံရေးပါတီကသူစုမပါဘဲနဲ့ပြည်သူမတော်ကမနဲ့ရည်တည်လို့လည်းမရပါဘူး။ဒါတော့ပြည်သူထောက်ခံမှုဆိုရင်ပြည်သူတွေကိုပါအလို့ချေချွနိုင်မယ်။အဲအလို့ချေချွဖို့ကဘယ်ဟာအသင့်တော်လဲဆိုတာကဒါလူလူနဲ့ထိတွေ့တော့ကအရေးကြီးတာထိတွေ့မှုတွေအစဉ်ဆက်အစဉ်မပြတ်ရှိနေမှကျွန်တော်တို့လူလူအကျိုးကိုသိအောင်မှာအဲ့ဒါကိုကျွန်တော်ပြောလာပါ
။ဒါပြင် NLD ပါတီရဲ့အဓိကနိုင်ငံရေးရည်မှန်းချက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လည်းလက်ရှိမှာစ조사ဆောင်ရွက်နေကြောင်းဥညာဝင်းကဆက်ပြောပါတယ
်။သူတို့ဘက်ကလည်းတကယ် reality ကိုစဉ်းစားတကယ်ဖြစ်မှာပါလေဆိုတော့စဉ်းစားအဖြစ်မှာကိုမစဉ်းစားဘဲနဲ့ ပေါ်စီကိုချေခံမှုတွေကိုကာကွယ်မယ်မထိခိုက်သေးရဘူးပြောနေလို့ရှိရင်ဒါပန်းနိုင်ကိုရောက်မှာမဟုတ်ဘူးဟောကျွန်တော်တို့လူကျင်တယ်လည်းခေတ်ခေတ်ကအဲ့ဒါပါပဲကျွန်တော်တို့အားလုံးတတ်မတော်ပါပဲအားလုံးညီညွတ်နဲ့အကြောင်းလဲကိုညို့ကျွန်တော်လူကျင်ပါတယ်ဘယ်သူမှမထိခိုက်စေလို့ပါဒါကိုလည်းအစဉ်အမြဲပဲဟောနီလန်းချာနေတယ်ချာလို့ရတဲ့တနေ့ကျွန်တော်တို့လူစားဒီလိုလေတိတိကျွန်တော်တို့မှာပါ
အနေဒီပါတီဟာဒီဟိုပေါ့ရွေးကောက်ပွဲမတိုင်ခင်ကတည်းကဒီဖွဲ့စည်းပုံပြင်ဖို့ကြီးမားချက်ရှိခဲ့တယ်အဲ့ဒီအတိုင်းလဲဟိုရွေးကောက်ပွဲကာလမှာပြောဆိုစည်းရုံးခဲ့တယ်ပေါ့အဲ့ဒီဟာကတော့အခုထိအထားမြောက်အောင်မြင်နိုင်ခြင်းမရှိသေးတော့အကယ်တော့အနေနဲ့ဘယ်လိုများအချိန်မြင့်လှုပ်ဆောင်မှုစဉ်းစားထားတာမျိုးရှိပါသလဲဆိုလိုချင်တာ2008ဖွဲ့စည်းပုံကိုပြင်ဆင်
ဟုတ်တယ်2008ဖွဲ့စည်းပုံပြင်ဆင်မှုကျွန်တော်အများအားနဲ့ကြိုးစားနေတယ်အများအားနဲ့နီးပြော်တယ်ကြောင်းနဲ့ကြိုးစားနေတယ်ဒါမျိုးကျွန်တော်တို့ကဒီလိုပဲဒီလိုပဲဆိုမရသေးပဲနဲ့ထုတ်ပြောတာမျိုးကလည်းမသိတော့ဘူးအဲ့တော့ကျွန်တော်တို့ကြိုးစားနေတယ်ဆိုတာတော့ပဲကျွန်တော်ပြောနေရတာပါဒါကနာနာပြောနိုင်တဲ့အခြေအနေရှိလာရင်ကျွန်တော်ပြောပါမယ
်လူတရဲ့တခဲနဲ့ထောက်ခံအားပေးမှုနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD အစိုးရတက်တန်းဟာလာမယ့်2020ခုနှစ်မှာကုန်ဆုံးတော့မှာဖြစ်ပါတယ်အစိုးရတက်တန်းကြန့်ရှိနေသေးတဲ့အချိန်ကာလအတွင်းမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ရေးအတွက်သူတို့အနေနဲ့အစွမ်းကုန်စူးစမ်းဆောင်ရွက်နေကြောင်းပါတီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းကိုယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရနိုင်တဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေ့နေရတာလည်းဖြစ်ပါတယ်။ NLD ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကတော့အရင်ဦးဝင်းထိန်နေရာမှာဥညောင်ဝင်းကိုခေါင်းဆောင်ဖြစ်အစားထိုးပြီးလူသစ်တချို့အပါအဝင်အဖွဲ့ဝင်5ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ29ရက်နေ့နေ့စွဲနဲ့ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ရခိုင်မျိုးသားပါတီညီလာခံကဒီရခိုင်ပြည်နယ်အတွင်းကနိုင်ငံရေးအခြေအနေတွေရှုပ်ထွေးနေတာကြောင့်ရက်ရွှေဆိုင်လိုက်ရတဲ့သတင်းကိုမတင်ပြပေးခင်မှာပဲ NCA အပြည့်ရဲ့ဆယ်ဝက်ရဲ့ထိုင်းနိုင်ငံကအစည်းအဝေးအကြောင်းကိုပြောပြပေးချင်ပါတယ်မွန်ပြည်သပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ပါဝင်တဲ့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့အစည်းအဝေးကိုထိုင်းနိုင်ငံမှာနှစ်ရက်တာကျင်းပခဲ့တာမှာတော့ဒီကနေ့မှာကျင်းပပြီးစီးသွားပြီဖြစ်ပါတယ်ဒီအစည်းအဝေးမှာတော့မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ထိုးမှုနဲ့ပတ်သက်ပြီးအကောင့်ထည်မှုဖော်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်သတင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီစည်းဝေးမှာ NCA လက်မှတ်ရည်သူစားတဲ့မွန်ပြည်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးသူနဲ့ရှေ့ဆက်လက်သွဲဆောင်ရွက်နိုင်ဖို့အနေအထားကိုဆွေးနွေးခဲ့တယ်လို့ KNU ကရင်မျိုးသားစည်းရုံးသူတွေတွင်းမှုပဒုစောသားတို့မှုက VOA ကိုခုလူပြောပါတယ
်အစည်းအဝေးကတော့အဓိကတော့ကျွန်တော်တို့ဒီ EO လက်မှတ်ရည်သူစားတဲ့ခြေဖွဲ့ကြားထဲမှာဒီလိုပူပေါင်းဆွေးနွေးလုပ်မယ်ဆိုတဲ့ချက်ကဖြစ်တာဖြစ်ရတာပါ NCA လက်မှတ်ရည်သူစားတဲ့အဖွဲ့အစည်းအနေနဲ့ကတော့NCA လက်မှတ်ထိုးပြီးလို့ရှိရင်ကျွန်တော်တို့CIGN ပေါ်လာမယ်ဒီလိုရှိရင် CCTV စီတို့ GMC ကိုစစ်ကြည့်တယ်မှာတရားဝင်စီးပို့တဲ့အစ်စတွေလို့ရပါပါတော့ဒါကျွန်တော်ရှင်းနိုင်ခံဖြစ်ပါလား
မွန်ပြည်ထောင်ပါတီအနေနဲ့ကတော့ပြည်တော်စုငင်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီ UPDGC နဲ့ပြည်ခတ်တက်ကတ်မှုရက်စက်ရေးဆိုင်ရာပူးတွဲဆောက်ကြွေးရေးကော်မတီပူးတွဲဆောက်ကြွေးရေးကော်မတီ GMC တို့မှာကိုယ်စားလှယ်တွေပါဝင်လာနိုင်မှာဖြစ်ပေမဲ့လာဟုဒီမိုကရက်တစ်စည်းရုံးအနေနဲ့ကတော့ GNC အဖွဲ့မှာပါဝင်နိုင်ဖို့မဖြစ်နိုင်ဘူးလို့ပဒုစောတသူမှုကပြောပါတယ်
လာဟုဒီမိုကရက်တစ်ပါတီကတော့အကျဉ်းလက်မှတ်ရေးသူ့မချစ်ခင်မှာပြည်ထောင်နိုင်ငံတော်ကတောင်းစီတဲ့အစိုးရဒီတပ်တော်ကတောင်းဆောင်ရတဲ့သဘောတည်ထားတဲ့အချက်တွေအရာတော့ဒီ GMP မှာတော့ဘယ်မှာပါ ਉਹ လဲနော်ဒါပေမဲ့ဒီလို EU ဆက်ွက်ရဲ့ပူပေါင်းဆောင်မှုအချိန်အတိုင်းပဲပါဝင်သွားဖို့ရှိတယ
်မွန်ပြည်ထောင်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာဖေဖော်ဝါရီလ23ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးသူနိုင်ခဲ့တာပါဒီလက်မှတ်ရေးသူနိုင်တာငင်းချမ်းရေးအတွက်အပေါင်းလက္ခဏာတစ်ခုလို့ဘသူစောသားသူမှုကပြောပါတယ်မွန်ပြည်ထောင်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်နေတယ်လို့ဒီလိုလက်မှတ်ရေးသိုးလိုက်တဲ့အတွက် UNSC အတွင်းပါဝင်နေမလားဆိုတဲ့အပေါ်ဘသူစောသားသူမှုကခုလိုအမြင်ရှိပါတယ
်သူ UNSC ရဲ့ပေါ်မှာမူတည်နေတဲ့စိတ်ကိစ္စတော့ကျွန်တော်တို့ရဲ့ NCA ကောင်တဲ့ပုံမှုဆိုင်ရာညီလိုက်စီမှာတော့ကျွန်တော်ပြောဆိုချက်လာရှိဘူ
းမွန်ပြည်ထောင်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကတော့MNSP အနေနဲ့ UNSC အတွင်းဆက်လက်ပါဝင်သွားမယ်လို့ပြောဆိုခဲ့ပေမဲ့ရှေ့ဆက်ပါဝင်မှုအခြေအနေကိုတော့မသိရသေးပါဘူး UNSC ဖွဲ့ထဲမှာကရင်မျိုးသားသုတ်သက်ရေးပါတီရခိုင်မျိုးသားကောင်စီဖွဲ့တို့ NCA လက်မှတ်မရေးသူနိုင်သေးပါဘူး UNSC ရဲ့မူရ၃ဖွဲ့ရှိမှသာလဲဖွဲ့စည်းပုံပြည့်မှဖြစ်လို့မွန်ပြည်ထောင်ပါတီနဲ့လာဟုဖွဲ့တို့အနေနဲ့ ရွမ်းအစီဖွဲ့တွင်ဆက်လက်ရှိမရှိဆိုတဲ့ပုံမှာလာမယ့်အစည်းအဝေးမှာဆက်လက်ဖြေရှင်းသွားမယ်လို့ရွမ်းအစီဘက်ကလည်းထုတ်ပြန်မှုတွေရှိနေပါတယ်။ဒါ့အပြင်အစီလက်မှတ်ရည်သူထားတဲ့ဖွဲ့တွေရှိတဲ့ဒေသတွေမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ပြီးမှသာလျှင်တတိယကြိမ်27ရာစုပင်လုံညီလာခံကိုကျင်းပသင့်တယ်လို့လည်းအစည်းအဝေးအတွင်းမှာထောက်ပြဆွေးနွေးမှုတွေလည်းရှိနေပါတယ်။လက်ရှိအစီလက်မှတ်ရည်သူပြီးခဲ့တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ရခိုင်ပြည်လူမျိုးရေးပါတီ ALP ဒေသတွေမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်လူထုအကျိုးဆွေးနွေးပွဲကျင်းပခွင့်မရသေးတဲ့အခြေအနေမှာရှိနေပါတယ်။ဦးသိန်းစိန်ဆိုရလက်ဆက်မှာ KNU ကမျိုးသားစည်းရုံးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ရခိုင်ပြည်လူမျိုးရေးပါတီ ALP အစရှိတဲ့အဖွဲ့၈ဖွဲ့ကနေ NCA လက်မှတ်ရေးသွင်းနိုင်ခဲ့တယ်လို့ NLD ဆိုရလက်ဆက်မှာတော့မွန်ပြည်လူပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ NCA လက်မှတ်ရေးသွင်းနိုင်ခဲ့ပါတယ်။ UNSC ဖွဲ့တွေထဲမှာကရင်နေမျိုးသားသုတ်သက်ရေးပါတီရခိုင်မျိုးသားကောင်စီဖွဲ့တို့ NCA လက်မှတ်မရေးသွင်းနိုင်သေးတယ်လို့UWSA ဝပြည်တွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသကတိုင်းဒေသနဲ့ကံဖွဲ့ခုနှစ်ဖွဲ့ကလည်း NCA လမ်းကြောင်းကိုလက်မခံသေးသလို KIU ကချင်းလွတ်လပ်ရေးဖွဲ့တမ်းပလောင်တပ်ဖွဲ့ရခိုင်တမတော် AA ကိုကတပ်ဖွဲ့တို့ဟာမြမတမတော်နဲ့လည်းစီရေးပฏิပခဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီအခုလတလုံးမှာပဲလက်မှတ်ရေးထိုးလိုက်တဲ့မွန်ပြည်သူပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ပါပါဝင်တဲ့ NCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ထိုင်းနိုင်ငံကအစည်းအဝေးကြောင်းထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်မျိုးသားပါတီရဲ့ညှိလာခံဘာကြောင့်ရက်ရွှေ့ဆိုင်လိုက်ရတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကရှုပ်ထွေးနေတာကြောင့်ဒီနေ့မှာကျင်းပမယ့်ရခိုင်မျိုးသားပါတီရဲ့ပါတီညီလာခံရက်ရွှေ့ဆိုင်လိုက်ရတဲ့အကြောင်းပါတီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ညီလာခံကိုအခုနှစ်အစောပိုင်းအစား2019ခုနှစ်နှစ်ဦးပိုင်းလောက်မှမှကျင်းပဖြစ်ဖို့ရည်ရွယ်ထားတယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဒုတိယကြိမ်ကျင်းပမယ့်ရခိုင်မျိုးသားပါတီညီလာခံကိုရခိုင်ပြည်နယ်မှာနိုင်ငံရေးအခြေအနေရှုပ်ထွေးနေတာတွေဖြစ်ပေါ်နေတာကြောင့်ပါတီညီလာခံကျင်းပတာကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။မြောက်ဦးပဋိပက္ခရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ဖမ်းဆီးခံရရတာတွေကြောင့်အခုလိုနောက်ဆုတ်လိုက်ရတာဖြစ်ပါတယ်။အခုလိုပါတီညီလာခံနောက်ဆုတ်လိုက်တာနဲ့ပတ်သက်လို့ပါတီအထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကအခုလိုပြောပါတယ
်ရခိုင်အမျိုးသားပါတီအနေနဲ့အခုလောလောဆယ်ဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်ရဲ့နိုင်ငံရေးအခြေအနေတွေဟာတော်တော်ကိုချုပ်ထွေးနေတယ်ဖြစ်သွားတာဒီလက်ရှာလို့လက်ရှိမှာပေါ့ပုံတော့ပြဿနာတွေနောက်မြောက်ဦးပြဿနာတွေနောက်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌအဖမ်းဆီးခံရတာဒီအဲ့လိုကိစ္စတွေပေါ့လက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်မှာဒီ2018မှာတော့ဘလုံးနီးနမကျွန်တော်တို့ဟိုညီလာခံလုပ်နိုင်မဲ့အခြေအနေမရှိဘူးလို့သုံးသပ်ပါတယ်။ဒါပေမဲ့ဒီကျွန်တော်တို့ကျင်းပခဲ့တဲ့ဒီ56ခုမှာလုပ်ခဲ့တဲ့ဒီဇန်နဝါရီ56ခုမှာလုပ်ခဲ့တဲ့ဘိုးကော်မတီအစည်းအဝေးကနေဘယ်အချိန်ဘယ်လမ်းမှာလုပ်မယ်လို့ကျွန်တော်တို့ကဆုံးဖြတ်ချက်ချပေးခဲ့တာမရှိခဲ့ဘူးခင်ဗျ။အဲ့ဒါကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့ပါတီညီလာခံကိုကျွန်တော်တို့မလုပ်နိုင်သေးဘူးဆိုတာဖြစ်ပါတယ်။
မြောက်ဦးပြဿနာမဖြစ်ခင်မှာပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ဟာပါတီကနေနှုတ်ထွက်ကြောင်းတရားဝင်စာတင်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုနိုင်ငံတော်တစ္ဆာဖောက်ပြမှုနိုင်ငံတော်အကြီးအကျယ်ပြက်စင်မှုမတရားတင်ဆက်သွယ်မှုစတဲ့ပုံမှန်တွေတရားစွဲဆိုခံထားရပါတယ်။2018ခုနှစ်မှာမကျင်းပနိုင်ပေမဲ့2019ခုနှစ်နှစ်ဦးပိုင်းမှာကျင်းပဖို့ရည်ရထားတယ်လို့လည်းပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်
။ကျွန်တော်တို့ဒီ2018မှာလေပထမဆုံးစိတ်ရှင်းမှလုံးမယ်ဆိုပြီးကျွန်တော်တို့အဲ့လိုဟောရာကြခဲ့တယ်ခင်ဗျာဒါပေမဲ့ကိုနိုင်ငံရဲ့အခြေအနေအကြောင်းကျွန်တော်တို့2019နှစ်ဦးပိုင်းလောက်မှလုံးဖြစ်နေတယ်ဆိုပြီးတော့အဲ့လိုတို့စဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒီကိစ္စကိုလည်းကျွန်တော်တို့ဘ ਹੁ ကော်မတီအစည်းအဝေးခေါ်ပြီးမှဆွံ့ဆောင်းအမှာ
ပါ2018ခုနှစ်မှာကျင်းပဖို့စီစဉ်ထားတဲ့ဂျာပဲရွေးကောက်ပွဲမှာလည်းရခိုင်မျိုးသားပါတီအနေနဲ့ပြည်သူတွေရဲ့ထောက်ခံမှုပေါ်မူတည်ပြီးဝင်ရောက်ရှင်မြိုင်တောင်းမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ရခိုင်မျိုးသားပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့နေရာပေါင်း89နေရာကိုဝင်ရောက်ရှင်မြိုင်ရမှာနေရာ50ကျော်ကိုအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းပါတီနှစ်ခုကွဲသွားပြီးနောက်ပိုင်းပါတီကနေနှုတ်ထွက်သွားတဲ့လွတ်တော်အမတ်တွေလည်းရှိပါတယ်။ပထမအကြိမ်ပါတီညီလာခံကို2014ခုနှစ်ကတန်တွဲမြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ရခိုင်မျိုးသားပါတီရဲ့ညီလာခံရခိုင်ပြည်နယ်အတွင်းကနိုင်ငံရေးအခြေအနေရှုပ်ထွေးနေတာကြောင့်ရက်ရွှေဆိုင်လိုက်ရတဲ့သတင်းကိုကိုထက်အောင်ခန့်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုံသမားတွေရဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်ကူရဘူရီမြို့နယ်ထဲမှာမြမလှေလုတ်သား18ဦးဟာကန့်သက်နေမြေမှာငါခိုးဖမ်းနေဆိုပြီးတော့ဖမ်းဆီးခံရပါတယ်ဒီဖမ်းဆီးခံလိုက်ရတဲ့လှေလုတ်သားတွေနဲ့ပတ်သက်ပြီးကရကန်ရှင်တွေဘက်ကသူတို့ဘယ်စည်းကမ်းကိုချိုးဖောက်တယ်ဆိုတာမသိနားမလဲတာကြောင့်သူတို့ရဲ့ပြဿနာကိုတိုင်ကြတာတိုင်မင်တာတွေမလုပ်ရဲကြတာကြောင့်ကူညီဖို့အတွက်အခက်ခဲရှိနေတယ်လို့ရွှေပြောင်းအလုံသမားကြီးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်သတင်းပြေဆုံးကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင်
ထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်ထဲမှာအလုပ်လုပ်နေတဲ့မြန်မာလှေလုပ်သား18ဦးဟာကန့်သက်နယ်မြေမှာငါးခိုးဖမ်းနေဆိုပြီးထိုင်းရနာပိုင်းကြီးရဲ့ဖမ်းဆီးမှုကိုခံနေရတာပါသူတို့တွေဟာပြစ်မှုကျူးလွန်ကြောင်းလက်မှတ်ရေးထိုးခဲ့တာကြောင့်ထောင်ဒဏ်များကြားခံရဖွယ်ရှိတယ်ဆိုပြီးဖန်ခါအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
ငါဖမ်းတာဗျာသူတို့ကန့်သက်ထားတဲ့နယ်မြေမှာဖမ်းမိတာ
မဖမ်းရဘူးသူကအမရဲ့ဒီတန်းတာကြောက်တန်းပါညာတဘာဝပေါ့နော်ဒီတမထားရရှိတယ်အဲ့ဒါတွေကဖမ်းလို့မရတဲ့နေရာအဲ့ဒီဖမ်းလို့မရတဲ့နေရာမှာသူတို့ကအဲ့ဒီငါးသွားဝိုင်းတာ
သွားဖမ်းတာသွားဖမ်းတော့ဒါအဲ့ဒီသူတို့စစ်တပ်နဲ့ဖမ်းတာတော့လေသားစစ်စစ်ရောက်ဆုံးကအခုထောင်ထဲမှာလေအာသူတို့ကိုပထမဆုံးရုံးထုတ်တာဒီ15ရက်နေ့ကဖမ်းခါတာ12ရက်နေ့ကဟိုတတိယโอเคဒီရင်ဒီလူတွေကိုအမှန်ငန်နဲ့ရအောင်လွတ်ရအောင်သူတို့လုပ်ပေးမယ်လို့ပြောတယ်ပြောရဲဆိုရင်တကယ်ဒီအမှုကြီးကိုကျွန်တော်တို့ကြည့်ကြည့်တဲ့အခါဒီအမှုကဘလို့မှအမှန်ကန်မရတဲ့အမှုလေဒီ15နှစ်ရုံးကြီးတက်တဲ့အချိန်မှာသူကဝင်ခံနေပေါ့ဗျာပြစ်မှုကျိုးလွန်နေဆိုပြီးတော့သူကလက်မှတ်ထိုးလိုက်ပြီးပြီတဲ့အဲဒါဟိုစား9နှစ်ကြာမယ်ဝင်ခံနေတော့ကြောင်းဟိုက22လအဲ2နှစ်နဲ့3နှစ်တော်တယ်ပေါ့မှာ
အလားတူအမှုတွေနဲ့လှေလုတ်သားတွေဖမ်းဆီးခံနေရတာတွေလည်းရှိနေပေမဲ့သူတို့ကိုယ်တိုင်ကအမှုတိုင်ကြတာတွေမလုပ်ကြတဲ့အတွက်ဖမ်းဆီးထောင်ချခံရတယ်လို့ဆိုပါတယ်ဒီအမှုမှာလည်းတာဝန်ရှိသူတွေကအာမခံရကြပေမဲ့မြန်မာတွေကတော့ဖမ်းဆီးခံရမှုတွေရှိနေတယ်လို့လည်းသူကဆိုပါတယ
်ဒီချိန်မှာအဲ့လိုပဲဗမာတွေကြားနေအများကြီးပဲတိုင်းမဲ့လူကမရှိဘူးတိုင်းမဲ့လူလည်းမရှိဘူးလေတရားကတကယ်တကယ်အပြေးယူရမှာဗျာဒီပဲ့နှင်းပေါ့တေမောင်းတဲ့လူနဲ့ဒီသူ့ရဲ့ဟိုပါပေါ့ငားဆရာပေါ့ဒီလူတွေကအဓိကပဲသူတို့ခါတဲ့သူတို့ခိုင်းတဲ့နေရာမှာဒီအလုပ်လေသားတွေကဟန်လာလေဘယ်နေရာလွတ်တယ်ဘယ်နေရာမလို့တရားဝင်တယ်သူတို့အလုပ်ကိုသူတို့မသိဘူးဒီနေရာရပြီငါဖမ်းတယ်ဒီနေရာငါဝိုင်းလို့ရပြီဆိုသူတို့ဝိုင်းတာသူတို့လောက်ရတဲ့အဲ့ဒါကိုအဖမ်းခံတော့ဗမာပြည်ပဲအဖမ်းခံတယ
်ဒါကခိုးပြီးတော့ဝိုင်းတာကိုပြောရရင်အဲ့ဒါကိုလောက်တာဒီဒါလေသားတွေကလောက်တာဟိုလေသားတွေကအဲ့ဒီကိုလှိမ့်ပေါင်းသွားလို့မှမရတာဗျာရိုးလေးပဲကျွန်တော်ပြောတာအချင်းလေးရောဒီဖမ်းခံတဲ့ခါကျတော့ဟိုကသူတို့ထိုင်းလူမျိုးကတော့သူကအာမခံနဲ့လွတ်လို့ရလေအခုနှစ်ယောက်စလုံးကအဲ့ဒီဒီပဲ့နှင်းနဲ့ဒီငါးဆရာတို့နှစ်ယောက်စလုံးကကြတော့သူတို့ကဟိုနေမဲ့လေအေးဆေးပဲလေသူတို့ကအာမခံနဲ့အပြင်မှာရှိတယ်လေ
ထိုင်းနိုင်ငံထဲမှာရွှေပြောင်းလို့တမသုံးသန်းထက်မနည်းရှိနေပြီးလှေလုတ်သားအဖြစ်လုတ်ကင်နေကြတဲ့မြန်မာတွေကအများစုဖြစ်ရှိနေတာပါအရင်တုန်းကတော့လှေလုတ်သားအတော်များများကိုတရားဝင်ခန့်နာကြပေမဲ့နောက်ပိုင်းမှာတော့လှေလုတ်သားတွေကိုကျွန်းနေတဲ့ဖွဲ့ခိုင်းစင်မှုတွေရှိနေတယ်ဆိုပြီးလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့အစည်းအဝေးခန်းစာတွေထွက်လာပြီးမှတော့လှေလုတ်သားတွေကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ထိုင်းအစိုးရကနှိုးဆော်မှုတွေလုပ်ခဲ့ပါတယ်အခုဖမ်းဆီးခံရတဲ့လှေလုတ်သားတွေနဲ့ပတ်သက်လို့ကာယကံရှင်တွေကမသိနားမလည်တာကြောင့်သူတို့ရဲ့ပြည်ထနာကိုတိုင်ကြားတာတိုင်ပင်တာတွေမလုပ်ရဲကြတဲ့အတွက်ကူညီဖို့အတွက်ကလည်းအခက်အခဲရှိနေတယ်လို့လည်းရွှေပြောင်းလို့သမားကြီးဆောင်ရွက်နေသူတွေကဆိုပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာအစီအစဉ်တွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နှာဆင်ရမှာပါဒီကဏ္ဍတွေကတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနှာဆင်ရမှာကတော့
ကျွန်မဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာတယ်
ဒီကြောင်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြမလူမှုရင်ဆိုင်နေရတဲ့ကုံစင်းနှုံကြီးတဲ့ဌံလျှော်ပါတက်တာဖို့အတွက်ကဘန်အတိုးနှုံလျှော်ချဖို့ဘန်နာငွေကြေးပိုင်းပြုပြင်ပြောင်းလဲဖို့တည်ယူပို့ဆောင်ရေးကဏ္ဍပို့ပြီးတော့မှအဆင်ပြေအောင်လုပ်ပေးဖို့စတဲ့ကိစ္စတွေကိုအမြန်ဆုံးလုပ်ဖို့လိုတယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါ်မျိုးချစ်စုကပြောပါတယ်ကုံစင်းနှုံကြအောင်ဘာတွေများလုပ်နိုင်တာရှိပါသလဲစီးပွားရေးကဏ္ဍအမျိုးမျိုးတွေမှာနှစ်ပေါင်း40ကျော်လောက်ကိုင်းခဲ့တဲ့အတွေ့အကြုံရှိထားသူဒေါ်မျိုးချစ်စုကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်လည်တင်ပြလိုက်ပါတယ်ရှင်
ကြားထဲမှာအခုမြေတူကပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုံစင်းနှုံကြီးမားတဲ့ပြဿနာပေါ့နော်အရင်အစိုးရအဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေး policy တွေရမရင်းတဲ့ policy တွေကြောင့်လည်းပါမှာပေါ့သို့တော်လည်းအခုဟာတဖြည်းဖြည်းနဲ့ဟိုတော်တော်လေးကိုလူထုအတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အာကျွန်မမြင်မိတာတော့အခုအဓိကအရေးကြီးဆုံးကဘန်နာရေးစနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပေးနိုင်တဲ့စနစ်လို့ယူဆတယ်လေ။ဘာဖြစ်လဲဆိုတော့တနည်းကိုစနစ်ရာဂိုင်းလုံးငွေချေးစနစ်ဖြစ်နေတော့လေ။အဲ့ဒါကိုတရာဂိုင်းလုံးအထိချမှာပေါ့။အဲ့ဒါ၅နှစ်တန်ထားတော့စီးပွားရေးအောင်မြင်ကြစားမှာပေါ့။အဲ့ဒါကကုန်စည်နှုံးအကြီးမြင့်စေခြင်းနဲ့အကြောင်းရင်းပဲလေ။ဒါရဲ့
ဒီနေရာမှာဒီအတိုးနှုံးချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့သူတို့အခက်အခဲရှိမှာပေါ့နော်။ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟုတ်ပေါ့အတင်းအာဓမတွန်းလို့မယ်ဆိုရင်တော့ဟုတ်ပေါ့စီးပွားရေးအရာ policy အရာအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတဲ့စောစောက9နှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်ခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့7ရာခိုင်နှုန်းဖြစ်နေတယ်ဒါဆိုလို့ရှိရင်တဘော8နှစ်2019မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ပေါ့နော်အချိန်ကတိတ်ရှည်ကြာရှည်စွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့အတိုးနှုံဖြစ်တဲ့အတွက်ကြောင့်အရင်မြန်အများဆုံးချပြီးနိုင်တော့ကောင်းဆုံးပေါ့နော်တရားဂိုင်းလို့ဒီသွားမယ်ဆိုရင်ဦးဦးဆုံးတော့အများကြီးချပြင်ရမှာကျွန်မမြင်တာကတော့အဲ့လိုအရင်မြန်ပေါ့နှစ်လတစ်ကြိမ်ပေါ့နှစ်လတစ်ကြိမ်နှုံးလောက်ကိုဟလာတစ်နှစ်အတွင်းနဲ့တစ်နှစ်အတွင်းကာလမှာအဲ့ဒီတရားဂိုင်းလို့ဒီရောက်သွားတာကိုလုံနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ကြရင်
ကျွန်မရဲ့အမြင်ပ
ါဟုတ်ကဲ့ဒီနိုင်ငံသားငွေလဲနှုံးနေပါရောထိခိုက်သွားနိုင်သလားဒီလိုမျိုးအတွန်း
အဲမထိခိုက်ပါဘူးမထိခိုက်ပါဘူးဘာမှမထိခိုက်ပါဘူးအဲ့ဒီကိစ္စတွေကကျွန်မမြင်လာတော့လုံးဝမထိခိုက်ပါဘူးငွေလဲလဲမှုကိစ္စတွေဘာလို့ဆိုတော့တစ်ဖက်ကဒါမှစီးပွားရေးတိုးတက်အောင်မြင်လာမဲ့အတွက်ကြောင့်နော်ဟိုဒီငွေကြေးနဲ့ပတ်သက်လို့ကကျွန်မတို့ငွေလဲလဲမှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်စီးပွားရေးအောင်မြင်မှာဗမာငွေရဲ့ခိုင်မာမှုရှိမယ်မြန်မာနိုင်ငံရဲ့ကြက်ငွေကပိုပြီးမြင့်လာလာမယ်လို့ကျွန်မကတော့တုံ့တက်လို့ရပါတယ
်အစိုးရကနေအတိုးနှုံးချပေးတာအပြင်ဒီကုံစင်းနှုံးမြင့်မားနေမှုတွေကိုရှော့ချပေးနိုင်မဲ့တခြားအချက်တွေရောဘာတွေများရှိနိုင်ဦးမလဲခင်ဗ
ျနောက်တစ်ခုအကြံပြုပြီးပြောချင်တဲ့အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်သွယ်ရေးပါအဲ့တော့ဆက်သွယ်ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာအောင်လည်းပြောပြချင်တယ်လေအဲ့တော့ဟိုနေ့စဉ်ကြက်သိန်း3000လောက်တိုင်းပြည်အတွင်းမှာဆုံးရှုံးနေတယ်လေတယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရဲ့အတွက်ကြောင့်နေ့စဉ်ကြက်သိန်းပေါင်း3000ဖြစ်တယ်နော်ဟိုဥပမာတစ်ခုနဲ့ပြောပြရမယ်တာရယ်နော်ဩစတြေးလျနိုင်ငံမျိုးပေါ့ PPG set away go me at the loud, chow down, not on it. Do I can't them sheep, internet line, eh? Ala Nanganja, Pipao, Nangambang Tonyajo, Joluyari. Pirin, I'll move by July. Nakulong, can't them sheep don't line. In a new solution, Nangama Janguya, who and you see why lonely to the army, Eddie Ponsan, no, no, don't challenge me so, eh? Jangwe, thank me, and I'll take the loud piece of army. The A now to Domho, see why go me to Kubo. I don't know, she sent me Yaka, no, Maga, hello, a Gimazo, Pitonia, they say, Kid, and I go, they don't cheese again, down in Kubeta.
Okay.
ဒီတခြားဒီဆက်တွေ့ရေးပြင်တခြားပို့ဆောင်ရေးကဏ္ဍတွေပါတယ်ပါလာမှာပေါ့နော်နောက်ဆက်တွေ့ရတော့ပါလာဖို့ဒါဆက်တွေ့ရေးကကားဆိုလဲဟလာဟိုဆက်တုံးစီကောင်းတာတွေတွင်းဖို့ဆက်တုံးစီတွင်းတာတွေတက်တာဖို့လို့နောက်ပြီးတော့တခါဒီကားနဲ့ပတ်သက်တာလဲမော်ဒယ်မြင့်တာတွေဟုတ်လားမလိုအပ်တဲ့အခွင့်အရေးရှော့ချပြီးတော့ဒီဆက်တွေ့ရေးချုံးမှုရအောင်အဲ့ဒါတွေအတွက်ကိုလည်းအဲတွင်းဝင်ပေးဖို့အ ုလည်းသိကောင်းပါတယ
်ဟုတ်ကဲ့ဒီကုန်စည်နှုန်းကျဖို့ဥတီလှုပ်ဆောင်တဲ့နေရာမှာဒီနိုင်ငံတော်အစိုးရနေပြီးအတုံးနှုန်းကျအောင်လှုပ်ဆောင်ပေးတာအပြင်တစ်ဖက်ကအခွန်ကိစ္စနဲ့ပတ်သက်လို့ခင်ဗျာ तू ကကြိုးတက်ရမှုရှိနေတာအခုရှော့ကောက်တာတော့ဘာလို့ကတွင်းကုံတွင်းကုံကိုရှော့ကောက်
တာတော့ဟာအတီးပြောချင်တာကလိုအပ်တဲ့အခွန်ကိုတိုးညှင့်ကောက်မယ်မလိုလားအပ်တဲ့အခွန်ကိုရှော့ချမယ်အဲ့ဒါဒီလေအများကြီးပြန်လဲစည်းစစ်သုံးထပ်ဖို့လိုအပ်တာပေါ့တာ
ဟုတ်ကဲ့
အဲ့ဆိုတော့အခွန်ကိစ္စတွေမှာကဟိုပြည်သူတွေကအခွန်ဆိုကြောက်နေကြတာလေ
ဟုတ်ကဲ့
နှစ်ပေါင်း20ဟိုနှစ်ပေါင်း3မကောက်ပါဘူး50လောက်40ကျော်50လောက်ဝင်းကျင်ပါပဲကလူတွေကအကြောက်တရားနဲ့အခွန်ဌာနဆိုအတန်ကြားတာနဲ့ကြောက်နေကြတာအဲ့ဒါကိုပြည်သူကြားနားလည်အောင်ရှင်းပြဖို့လိုပြည်သူကြားအတိတရားရှိလာဖို့လေအများကြီးလှုပ်ဆောင်မှုလိုအပ်တာပေါ့
ခွန်
နေတိကျကောက်ဖို့အပြင်းထန်ဆုံးပေါ့နော်အကျိုးမြတ်ဟိုအများကြီးကောက်တင်လာတို့တိုင်းပြည်ရဲ့ဒီလိုအများကိစ္စကြမ်းမာကြီးထိခိုက်တဲ့ကိစ္စမျိုးတို့အဲအဲ့ဒီနေရာဒီမှာထုတ်လုပ်တဲ့ကုမ္ပဏီမျိုးပေါ့မြန်ဆွန်းအရန်များတဲ့ဒါရအရက်လုပ်ငန်းဆက်လက်လုပ်ငန်းအဲ့ဒါကြီးအခွန်အများကြီးကောက်အောင်ပေါ့အခွန်အမြင့်ဆုံးကောက်ချနိုင်မှာတိုင်းပြည်အတွက်အကျိုးမြတ်ဟိုအမြတ်ဆွန်းကိုပို့ပြီးရနိုင်မယ်လို့ယုံကြည်တယ်ဘလို့အမြတ်ဆွန်းမျိုးလဲဆိုတော့ဒါရယ
်ဒီ
ကရက်လျှော့တောက်မယ်ပေါ့ဆက်လက်မတောက်ဘူးပေါ့နော်ဟ
ုတ်ကဲ့
နောက်အရင်ကကုန်ထုတ်လုပ်မှုလည်းအများကြီးပါပါတယ်ဒါရယ်အဲ့လိုဟိုအစ်စ်မီတဲ့ကုန်တွေစားသုံးကုန်တွေပေါ့လူသုံးကုန်ရောစားသုံးကုန်ရောဒါတွေထုတ်လုပ်ဖို့တိတ်လိုအပ်တာပေါ့ဒါဆိုတော့စီးစနစ်ရှိဖို့စားလိုက်ရင်အဲ့လိုလေအစိတ်ဖြစ်မယ်ဟာလေးကြီးပဲဖြစ်နေလေတိုင်းကြီးတစ်ခုလုံးမှာ
ဟုတ်တယ်အခု
ဒါတို့လည်းသိပြီးသားဖြစ်မှာပါ။ကျောင်းရင်ကအဲ့ဒါပါပဲတာရယ်။ဘာဖြစ်လို့ဆိုတော့အဲ့ဒီတက်တာမှဆက်တွယ်ရေးရယ်နော်။ကုံတွယ်ရေးရယ်။အဲကုံတွယ်ရေးချုံးပြဘူးကဒီပန်းနိုင်စနစ်ရယ်ပေါ့နော်။ငွေအရင်းကြီးပေါ့။အဲ့ဒါတွေကသူကအရေးကြီးဆုံး main check ပဲလीတာရယ်။ဆက်တွယ်ရေးရှိရမယ်။လမ်းမဆက်တွယ်ရေးကောင်းရမယ်။နော်အဲ့လိုလျှက်စင်ကြီးအလုံးလောက်ရရမယ်ပေါ့။အဲလျှက်စင်ကြီးနဲ့ပတ်သက်လို့လည်းတာရယ်။စိုးကျိုးတွေလည်းပြန်ကြည့်ရမှာပေါ့။ဒီလိုအဲကြောင်မီတို့ရထုတ်လုပ်တဲ့ရစ်စစ်တာအားဆိုတော့လုံးဝအားပေးလို့မဖြစ်ပါဘူးအဲ့ဒါတော့သိတယ်အန်တီရဲ့အကြီးဆုံးရစ်စစ်တာအားပေးတဲ့စနစ်ပေါ့အဲ့တော့နိုင်ငံတကာမှာကုသလနေအောင်ကြက်ရတဲ့ဟာမျိုးကြီးနော်နောက်တော့ဒီလေရနေမှာရတဲ့ရစ်စစ်တာအားထုတ်လုပ်နေပြီပေါ့အဲ့ဒါဒီဟိုဦးစားပေးလောက်ကပူလို့အပ်တာပေါ့တာ
ကျေးဇူးအများကြီးတင်တယ်အခုလိုဆိတ်ရှိလက်ရှိ
ကျေးဇူးတင်တယ်ပါရယ်အန်တီလည်းပြောခွင့်ရတယ်အများကြီးကျေးဇူးတင်တယ်ပါ
ကိုယ်တော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်သောတာရှင်များရှင်လာမယ့်အင်္ဂါနေ့ညတဲ့လေးလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါ
ဆိုလိုခေါ်တဲ့ရပ်ဖက်လူမှုဖွဲ့စည်းရေးအားကောင်းရှင်သန်မှုဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့တစ်ဖက်မှာ CSU တွေဟာဒီမိုကရေစီကိုထိန်းချောင်းပေးနိုင်တဲ့အင်အားစုတစ်ရပ်လည်းဖြစ်ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာအရပ်ဖက်လူမှုဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိနေပါလဲ။ NLD အစိုးရလက်ထက်အရပ်ဖက်လူမှုဖွဲ့စည်းတွေရဲ့အနေအထားနဲ့ကဏ္ဍကိုလမ်းမဲ့အင်္ဂါနေ့ညတိုက်ရိုက်လေလံဆစ်ဆဲမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒါရိုက်လေလိုက်စစ်စင်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မေးခွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-9995လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိကြမယ့်သောရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
မနေ့ပြန်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ Olympic ပွဲတော်မှာ e-sports ပါဝင်တင်သလားဆိုတဲ့ကောင်းစဉ်နဲ့2022ခုနှစ်အာရှအားကစားပြိုင်ပွဲတွေမှာစုတစိမ့်ရမယ့်အားကစားနည်းတစ်ခုဖြစ်လာတော့မယ့် e-sports ကစားနည်းတွေကို Olympic ပြိုင်ပွဲတွေမှာထည့်သွင်းတင်ပါသလား။နာမည်ကျော် e-sports gamer ရဲ့အမြင်တွေကိုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
Electronic sports အတိုကောက် e-sports လို့ခေါ်တဲ့အသင်းလိုက် video game ကစားနည်းကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပမဲ့2024ခုနှစ် Olympic အားကစားပြိုင်ပွဲတွေမှာအားကစားနည်းတစ်ခုအဖြစ်ထွက်သွင်းနိုင်ဖို့ပြင်သစ် Olympic Committee တာဝန်ရှိသူတွေစူးစမ်းနေကြပါတယ်။နိုင်ငံတကာ Olympic Committee IOC ကတော့ e-sports ကို Olympic အားကစားပြိုင်ပွဲတွေထဲထည့်နိုင်လောက်အောင်အကျုံးဝင်ရလားဆိုတာစဉ်းစားနေပါတယ်။ဒါပေမဲ့2022ခုနှစ်တရုတ်နိုင်ငံမှာကျင်းပမဲ့အာရှအားကစားပြိုင်ပွဲတွေကြာရင် e-sports ကစားနည်းကိုစုပေးမဲ့ပြိုင်ပွဲတစ်ခုအဖြစ်တရားဝင်ထည့်သွင်းဖို့အာရှ Olympic Council OCA ကဆုံးဖြတ်ခဲ့ပါတယ်။ဒီအားကစားနည်းအစ်ကိုကစားကြတဲ့အားပေးကြတဲ့လူငယ်တွေအလျင်အမြန်တိုးတက်နေတဲ့အတွက်အာရှအားကစားပြိုင်ပွဲတွေမှာအားကစားနည်းတစ်ခုအဖြစ်ထည့်သွင်းတာဖြစ်တယ်လို့ OCA ကကြေညာပါတယ်။အကျိုးပွဲထုတ်တဲ့အနေနဲ့ရှင်းတဲ့2018အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အာရှအားကစားပြိုင်ပွဲတွေကြာရင် e-sports ကိုပြပွဲတစ်ခုအနေနဲ့ပါဝင်စီမှာဖြစ်ပါတယ်။အခုလိုနိုင်ငံစုံပါဝင်တဲ့အားကစားပြိုင်ပွဲတွေထဲမှာ e-sports ကစားနည်းတစ်ခုအဖြစ်ပါဝင်လာရေးကိုလန်ဒန်မြို့က e-sports ကစားဝင်းကြီးရဲ့ manager Craig Wood ကကြိုးဆိုပါတယ
်။ There is a lot of talk about it featuring in, you know,the next Olympics in some way or form and there's a huge push from not only the
နောက်လုံးမဲ့ Olympic ပွဲတွေကြာရင် e-sport ကိုတနည်းနည်းနဲ့ပေါအောင်လုပ်ဖို့တော်တော်များများကပြောနေကြပါတယ် e-sport အားပေးသူတွေဘက်ကလည်းအကြီးအကျယ်တွန်းအားပေးနေပါတယ် IOC ကလည်းပြိုင်ဆိုင်ကစားနိုင်တဲ့ကစားနည်းဖြစ်လာမလားဆိုတာကိုစဉ်းစားနေပါတယ်ကိုယ်လက်လှုပ်ရှားမှုကြောင့်မဟုတ်ဘဲဘလောက်မြင်းမြတ်ဆက်ဆံတုံ့ပြန်နိုင်တယ်လဲဆိုတာပေါ်မှာမူတည်ပြီးအားကစားနည်းတော်တော်များများကိုအတိမတ်ပြုထည့်သွင်းခဲ့တာတွေ့ရပါတယ်ဒီတော့အနာဂတ်မှာအိုလံပစ်ပြိုင်ပွဲတွေပါလာဖို့ကျွန်တော်တို့ကတော့အများကြီးမျှော်လင့်ထားပါတယ
်။အရင်ကကိုယ့်အိမ်ကတီဗီရှေ့မှာကွန်ပျူတာရှေ့မှာဂိမ်းကစားကြတဲ့ဗီဒီယိုဂိမ်းကစားနည်းကအခုတော့ကမ္ဘာနေရာဆောင်ကဂိမာတွေအင်တာနက်ကိုရက်ထဲမှာစုံပြီးအွန်လိုင်းကစားကြတဲ့ e-sports ဖြစ်နေပါပြီ။2016ခုနှစ်အတွင်း e-sports ပရိသတ်ကကမ္ဘာတဝန်းတန်း320ထက်မနည်းရှိခဲ့ပြီးဒီလုပ်ငန်းကနေဝင်ငွေတန်း490ကျော်ရရှိခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာဖော်ပြပါတယ်။မြန်မာနိုင်ငံကဂိမ်းမာတွေကြားမှာရေပန်းစားတဲ့ Dota 2 eSports ပြိုင်ပွဲကြီးကိုအခုနှစ်2018ခုနှစ်ဩဂတ်လမှာလုပ်ခဲ့တော့ကပေးတဲ့စုစည်းစုစုပေါင်းကဒေါ်လာ25သန်းနီးပါးဖြစ်ပါတယ်။အဲ့ဒီပြိုင်ပွဲကြီးမှာပထမဆုံးရသွားတဲ့အဖွဲ့ဝင်5ယောက်ပါတဲ့အသင်းဆိုရင်ဒေါ်လာ17သန်းစုစည်းရသွားပါတယ်။အခုလိုမျိုးစုစည်းဒေါ်လာသန်းချီရဖို့အတွက် eSports ဂိမ်းမာတွေအနေနဲ့လည်းအားကစားသမားတွေလိုပဲသူတို့ပြိုင်ပွဲဝင်မဲ့ဂိမ်းအတွက်နိုင်ပေါင်းများစွာလေ့ကျင့်ကြရတာဖြစ်ပါတယ်။
It honestly takes a lot of practice, a lot of dedication. You have to always be open to learning.
ကစားတဲ့အလေးအကျင့်အများကြီးလိုတယ်။တဆိုင်မမတ်နဲ့စိတ်ကိုနှစ်ထားဖို့လိုတယ်။အသေးသေးတွေဘာတွေလဲဆိုတာအမြဲသိအောင်လေ့လာနေဖို့လိုတယ်။ပိုကောင်းအောင်အမြဲကြိုးစားနေဖို့လိုပါတယ
်။ဥရောပအခြေစား League of Legends eSports အသင်းကောင်းဆောင် Daniel Ox Harrison မှာ eSports ကမ္ဘာ Champion ဆုအကြိမ်ကြိမ်ရဖို့တဲ့ Team Fortress 2 gamer Grant Benny Vincent ဆိုလဲတနေ့တနေ့ video game ကစားတဲ့အချိန်ကိုအများကြီးပေးထားပါတယ်။
Well, at this point in Team Fortress 2, I have over 15,000 hours logged in the game and
Team Fortress 2အတွက်အခုချိန်ထိကျွန်တော်ကစားထားတဲ့အချိန်ကနိုင်တသောင်းခွဲကျော်နေပါပြီ။အဲ့ဒါကလွန်ခဲ့တဲ့10နှစ်အတွင်းတနေ့ကိုပြန်မြ6နိုင်လောက်လို့ပြောလို့ရပါတယ်
။နိုင်ငံတကာပြိုင်ပွဲကြီးတွေဒေါ်လာသိန်းတန်းချီတဲ့စုစည်းတွေကြောင့် eSports ကစားနည်းဟာလွန်ခဲ့တဲ့9နှစ်လောက်အတွင်းတည်တည်တသာကြီးကျယ်တိုးတက်လာခဲ့တာပါ။ဗြိတိန်နိုင်ငံမှာနှစ်စဉ်ပြိသက်တောင်းနဲ့ချီလာရောက်အားပေးတဲ့ Insomnia ဆိုတဲ့ e-sports ပြိုင်ပွဲကြီးကိုစတင်ခဲ့တဲ့ Craig Fletcher ကတော့အများကြီးတိုးတက်ဖို့ရှိသေးတယ်လို့ဆိုပါတယ်
။ We reckon there's about 3 million e-sports fans in the UK right now growing to about 8 in about 3 years.
e-sports ပြိသက်ကဗြိတိန်မှာတင်3တန်းလောက်ရှိတယ်လို့ထင်ပါတယ်။အဲ့ဒါက3နှစ်လောက်တွင်ပြိသက်8တန်းအထိတိုးလာမယ်လို့ခန့်မှန်းထားတာပါ။ ချိန်တိုတွင်းမှာအများကြီးတိုးတက်နေတာပါနောက်ထပ်ဆက်ပြီးတော့တိုးတက်မဲ့လာလာတွေလည်းရှိပါတယ်အဲဒါကြောင့်လေးနဲ့ထားတဲ့လို့ထင်ပါတယ
်အိုလံပစ်အားကစားပြိုင်ပွဲတွေမှာ e-sports ပါဝင်လာအောင်အားပေးလုပ်နေကြတဲ့တစ်ချိန်တည်းမှာဘလို့ဂိမ်းမျိုးကိုအိုလံပစ်မှာကစားနိုင်တဲ့ဂိမ်းအဖြစ်သတ်မှတ်မှာလဲဆိုတာလည်းမေးခွန်းထုတ်စရာရှိပါတယ်နိုင်ငံဆောင်ကဂိမ်းမာတွေအွန်လိုင်းပေါ်မှာချိတ်ဆက်ကစားနိုင်တဲ့ဂိမ်းအမျိုးအစားအစုံရှိတာမို့ဘလို့ကျွမ်းကျင်မှုနဲ့ဆိုင်နာကိုရွေးချယ်မှာလဲလို့ဂိမ်းမာ Grant Benny Vincent ကတိကျပါတယ
် As for e-sports in the Olympics I don't really know how that would fit in it's just aIt's so difficult to like define esports as one game.
Olympic မှာ e-sport ကိုထည့်မယ်ဆိုရင်ဘယ်မျိုးစားတဲ့ထည့်မှာလဲဆိုတာကျွန်တော်တကယ်ကိုမပြောတတ်ပါဘူး။ e-sports ကိုကစားနည်းတစ်မျိုးတယ်လို့သတ်မှတ်ဖို့တော်တော်ခက်ပါတယ်။ကျွန်တော်အမြင်မှာတော့အဲ့ဒါကတကယ်ပြဿနာပါ။ game တွေမှာအမျိုးအစားအများကြီးရှိပါတယ်။ကျွမ်းကျင်မှုလိုတဲ့အပိုင်းတွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး
။ game ဝါသနာပါသူတွေပဲလောလောဆယ် e-sports ပြိုင်ပွဲတွေကိုစိတ်ဝင်စားကြတာပါ။Olympic အကစားနည်းတစ်ခုဖြစ်လာရင်တော့လူအများစိတ်ဝင်စားမှုပိုရမယ်လို့စီးပွားရေးလုပ်ငန်းတွေကတွက်ကြပါတယ်။ဒါပေမဲ့လည်း gamer Daniel Ox Harrison ရဲ့အမြင်ကသူတို့နဲ့မတူပါဘူး
။ It doesn't need to be part of the Olympics to be successful as you've seen. You know, there's already a huge audience.
ကျွန်တော်တို့အမြင်ကတော့အောင်မြင်မှုရဖို့ Olympic မှာပါဖို့မလိုပါဘူး။ပရိသတ်အများကြီးရှိပြီးသားဖြစ်တယ်။ e-sports လုပ်ငန်းဝင်ငွေကလည်းဒေါ်လာသန်းထောင်ချီရနေတယ်။ Olympic ထဲမှာပါဖို့မလိုပါဘူး။
Excel Esports ရဲ့ဦးဆောင်ညွှန်ကြားရေးမှူး Kirian Holmes Darby ကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။ Whether it actually makes it into the Olympics, I'm not that bothered. As I said, I don't think it's a sport. It would be great for the industry, of course it would because
Olympic တဲ့ပါပါမပါပါကျွန်တော်အတွက်တော့သိပ်ပြဿနာမရှိပါဘူး။ဒါကိုအားကစားနည်းလို့လည်းကျွန်တော်မထင်ပါဘူး။ပါမယ်ဆိုရင်တော့ဒီလုပ်ငန်းအတွက်သိက်ကိုကောင်းပါတယ်။ Game ဝါသနာမပါသူရဲ့အားပေးမှုကိုရလာနိုင်တဲ့အတွက်ကောင်းပါတယ်။မပါစေချင်ဘူးလို့တော့ကျွန်တော်မပြောပါဘူး။ဒါပေမဲ့မပါဘူးဆိုလဲကျွန်တော်အတွက်ဘာမှတိတ်မဖြစ်ပါဘူး
2024ခုနှစ်ပါရီအိုလံပစ်အားကစားပြိုင်ပွဲတွေမှာ e-sports ပါခွင့်ရမရဆိုတာတိုကျိုမှာ2020ခုနှစ်ကျင်းပမယ်အိုလံပစ်ပြိုင်ပွဲတွေပြီးတော့မှ IOC ကစုံဖြတ်မှာပါလောလောဆယ်မှာတော့ e-sports ပြိသက်ကပိုပိုတိုးလာနေတာမှာအမေရိကန်ပြည်ထောင်စုကယူတာတက္ကသိုလ်မှာဆိုရင်တက္ကသိုလ်ရဲ့ e-sports အသင်းထဲဝင်နိုင်တဲ့သူကိုပညာသင်ဆု scholarship ပေးမယ်လို့2019ခုနှစ်စံပိုင်းကပဲကြေညာခဲ့ပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် blogger တွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာစီစဉ်တင်ဆက်ပေးနေတာမို့အောက်မျောနားဆင်နိုင်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မရေးတနာကျော်စီစဉ်တင်ဆက်ထားတာနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီကြိုတက်တဲ့အောင်တင်လာမှာတော့ဗြိတိရှတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးလားမေဂန်မာကယ်တို့ဘရော့များမှာလက်ထပ်ပွဲကျင်းပမယ်လို့ကြေညာသွားပါလိမ့်ပြီးတော့ Sports Illustrated ရေကူးဝတ်စုံအားကစားမဂ္ဂဇင်းအထူးတို့မှာဘသူကမျက်နှာပေါင်းရှင်ဖြစ်နေဖော်ပြခံရပါလိမ့်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကအတင်းတူတူထားတဲ့ကိုပြောပြပေးသွားမှာပါရစ်တော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးလားမေဂန်မာကယ်တို့ဟာမေလမှာကျင်းပမယ့်သူတို့ရဲ့မင်္ဂလာရက်မတိုင်ခင်မှာစကော့တလန်တွေကိုအလဲသွားရောက်ခဲ့ပြီးတော့သူတို့ကိုအက်ဒင်ဘရာမြို့မှာအလုံးကဝမ်ပတ်တသားနဲ့ကြိုဆိုခဲ့ကြတာပါသူတို့ကိုမျှော်နေတဲ့သူတွေကအက်ဒင်ဘရာရဲတိုက်အပြင်ဘက်ချဲအိလာရဲ့ယာတီထဲမှာနိုင်တော်ကြာရက်ဆောင်နေခဲ့ကြရတာဖြစ်ပြီးတော့သူတို့ဇုံတွေရီရီပြုံးပြုံးနဲ့လိုက်ပြီးတော့နှုတ်ဆက်တာကိုအယံဝမ်းသာနေကြပါတယ်မေဂန်မာကယ်ကစကော့တစ်ရိုးယာတာဒန်အကွက်အမဲရောင်ကုတ်အင်းကြီးကိုဝတ်ဆင်ထားပြီးတော့တာဒန်အကွက်ဒီဇိုင်းကစကော့တလန်ရဲ့ရိုးယာဝတ်စုံတွေမှာအသုံးပြုတဲ့ဒီဇိုင်းဖြစ်ပါတယ်။အဲ့ဒီပိတ်ကစကော့တလန်ရဲ့တော်ဝင်သက်တော်ဆောင်တဲ့ Black Watch ဆိုတဲ့နာမည်ကိုယူထားပါတယ်။အသက်33နှစ်အရွယ်မင်းသားဟယ်ရီနဲ့အသက်36နှစ်အရွယ်အမေရိကန်ရုပ်ရှင်မင်းသမီးမာကယ်တို့ကိုEdinburgh ရဲတိုက်မှာတော်ဝင်ကန်းတဲ့ Scotland တန်းစုံဘင်းခရအဖွဲ့ကတီးမို့ကြိုဆိုခဲ့ကြပြီးတော့1862ခုနှစ်ကလေးကပြုလုပ်လာတဲ့ရိုးရာအစင်လာတစ်ခုဖြစ်တဲ့တနာရီအမြောက်ပြစ်ဖောက်တာကိုကြည့်ရှုခဲ့ပါတယ်။အဲ့ဒီအမြောက်ကမွန်လွဲတနာရီတိုင်းမှာပြစ်ဖောက်တာကြောင့် 1 o'clock တနာရီအမြောက်လို့နာမည်တွင်ပါတယ်။ဗြိတိရှားထင်းနှဲအမွေဆက်ခံသူနေရာမှာနံပါတ်5နေရာမှာရှိတဲ့မင်းသားဟယ်ရီနဲ့အမေရိကန်ရုပ်သံ TV series တရုတ်ဆောင်မီဂယ်မာကယ်တို့ဟာသူတို့ဆေးဆက်လိုက်တဲ့ဆိုတဲ့သတင်းကိုမနစ်ကကြေညာခဲ့ကြပြီးတော့သူတို့ရဲ့မင်္ဂလာပွဲကိုတော့လာမယ့်မေလမှာဝင်ဆက်ရဲတိုက်မှာကျင်းပမှာဖြစ်ပါတယ်။ ဟယ်ရီနဲ့မေဂန်တို့ကဝင်းစံရဲလိုက်မှရှိတဲ့စိန့်ဂျော့ချ်ဘုရားကျောင်းမှာလက်ထပ်မှာပါမေလ19ရက်နေ့မှာကျင်းပမယ်သူတို့ရဲ့မင်္ဂလာပွဲကိုနေ့လယ်ပိုင်းလောက်မှာစတင်မှာဖြစ်ပြီးတော့စိန့်ဂျော့ချ်ဘုရားကျောင်းအခြေကဖုန်းတော်ကြီးဒေးဗစ်ကော်နာကကြီးမူးကျင်းပပေးမယ်လို့ကန်စင်တန်နန်းတို့ကကြေညာပါတယ်သူတို့ဆောင်တဲ့ကိုကန်တာဘရီဂိုင်းချုပ်ဖုန်းတော်ကြီးဂျက်စတင်ဝဲလ်ဘီကထိမ်းမြပေးမှာဖြစ်ပါတယ်ဖျားเจ้าနဲ့မှာမင်္ဂလာပွဲကျင်းပပြီးသွားရင်ရထလုံးနဲ့လှည့်လည်ပြီးတော့သူတို့ကိုစောင့်မျှော်နေတဲ့လူလူပရိသတ်ကိုလိုက်ပြီးတော့နှုတ်ဆက်မှာပါပြီးသွားရင်တော့သူတို့ဝင်ဆက်ရဲတိုင်းစီပြန်လာပြီးတော့ဖိတ်ကြားထားတဲ့အပရိသတ်တွေကိုစိန့်ဂျော့ချ်ခံမမှာအခမ်းအနားဖြစ်ပါတယ်သူတို့မြောက်ကမင်္ဂလာနေ့ရောက်ဖို့စိတ်ဆောနေပြီးတော့လူလူပရိသတ်နဲ့အတူသူတို့ရဲ့မင်္ဂလာနေ့ကိုဆင်နွှဲဖို့မျှော်လင့်နေကြပါတယ်သူတို့ဇုံတွေကိုစွမွန်ကောင်းတွေဝိုင်းပြီးတော့တောင်းပေးကြတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ကန်စတန်နန်တို့ကပြောပါတယ်ရှင်
Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity. Yeah.
ဒီတက်တော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay
bright. မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာစီစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့သူယုံကြည်အားစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့လေလာသူတေသနာလုပ်နေတဲ့ဒေါ်အေးသီရိကျော်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်ရှင်။မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။ဒါလာမကျွန်မကဒီလူသမီးများအပေါ်အကြမ်းဖက်မှုစတဲ့အရေးကိစ္စတွေကိုသူတေသနာလုပ်ပါတယ်။ကျမဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာတယ်ဆိုတဲ့အကြောင်းအရာဖြစ်ပါတယ်ဒီလိုအခြေမျိုးမှာပေါ့နော်လူတွေအားလုံးကဘလို့ပူပေါင်းပါဝင်ဆောင်ရွက်တင်တယ်လဲဆိုတာကိုပြောချင်ပါတယ်ဒီ #MeToo လှုပ်ရှားမှုဟာအမျိုးသမီးတွေကသူတို့လိင်ပိုင်းဆိုင်ရာထိပါစော်ကားခံရတယ်ဆိုပြီးတော့ဖွင့်ပြောပြကြပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေကလည်းဒီအနောက်နိုင်ငံတွေမှာပေါ့ဒီတကယ်ကျွလွန်တဲ့သူတွေကိုဒီထိထိရောက်အရေးယူတာတွေရှိရဲ့အဲ့လိုအကြောင်းအရာတွေကိုကျမတို့ကဒီမြန်မာနိုင်ငံမှာလည်းပေါ့နော်မီဒီယာတွေပါပြောလာတာတွေရှိတဲ့အခါမှာဒီလှုပ်ရှားမှုရဲ့ရိုက်ခတ်မှုအနေနဲ့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအ ਨੇ စုဟာရှေ့ကိုထွက်လာပြီးတော့သူတို့လည်းဒီလိင်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုခံခဲ့ရပါတယ်ဆိုပြီးတော့ရှစ်ထွက်ပြောဆိုလာတွေရှိပါတယ်။အဲ့လိုမျိုးရှစ်ထွက်ပြောဆိုတဲ့ဟာတွေကိုပေါ့နော်ကျမအနေနဲ့ကတော့အရန်ကိုကြိုဆိုတင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့ဒီပထမတစ်ချက်အနေနဲ့ဒါမြမမျိုးသမီးတစ်ခုလုံးမချစ်မယဲနဲ့ခံစားနေရတယ်ပေါ့နော် sexual harassment လို့ခေါ်တဲ့ဒီလိင်ပိုင်းဆိုင်ရာနှောက်ယှက်မှုလို့ပြောရမှာပေါ့။အဲ့လိုမျိုး sexual harassment ဟာပေါ့နော်ဒီယဉ်ကျေးတဲ့လူမှုအတိုင်းအဝိုင်းမှာဒါဘလို့မှလက်ခံသင့်အကြောင်းရှိတဲ့ပြုမှုတစ်ခုဆိုတာကိုဟိုလှုပ်တဲ့သူကရောကျမတို့ပြည်သူတစ်ခုလုံးအားပါပေါ့နော်စပြီးတော့အသိအမှတ်ပြုလာနိုင်တယ်ပေါ့နော်ဒုတိယအတချက်ကကြတော့ဒီကျမတို့အမျိုးသမီးတွေကအရင်ကတည်းကနေပြီးတော့အခုချိန်ထိဒီလိုမျိုးဒီထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကိုကအနေအထိုင်မတက်လို့ဟိုကိုရဲ့အဖို့အစားအဘာဖြစ်နေလို့စရဲပေါ့နော်ဒီကိုအမျိုးသမီးတွေကသူတို့အနေအထိုင်မတက်လို့ဒါသူတို့ခံရတယ်ဆိုတော့ဟိုဘယ်လိုပြောမလဲအတွေးအခေါ်တွေကိုငငယ်တည်းကရိုက်သွင်းထားခြင်းခံရတဲ့အတွက်ကြောင့်မလို့ခံရပေမဲ့ကိုပဲအပြစ်တင်ခံရတယ်တူးလို့နဲ့သူကြတော့ခွင့်လို့ပေးထားတယ်အဲ့လိုမျိုးယဉ်ကျေးမှုကနေပြီးတော့ကျမတို့ကဒီတာဝန်ယူမှုတာဝန်ခံယူမှုရှိတယ်ပေါ့နော်ဒီကိုကအဲ့လိုမျိုးတစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်ထိုက်တန်တဲ့အပြစ်တန်ခံရတဲ့ပတ်ဝန်းကျင်တစ်ခုကိုကျမတို့ကဖန်တီးနိုင်မယ်အဲ့လိုဖန်တီးမှသာလေကျမတို့ဒီအဲ့လူမှုပတ်ဝန်းကျင်ပေါ့နော်အမျိုးသမီးတွေကိုလေးစားမှုရှိတဲ့ပတ်ဝန်းကျင်ဖြစ်လာမယ်ပြီးလို့ရှိရင်ကျမတို့ဒီသမီးရေရှိရဲ့တိုင်းလည်းရှိတယ်အဲ့လိုမျိုးသူတို့တွေအတွက်ပေါ့နော်လုံခြုံတဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်မကမြင်ပါတယ်တတိယတစ်ချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးဟိုအမျိုးသမီးကြီးကအထောက်ဖော်ပြောဆိုလာခဲ့လို့ရှိရင်ပေါ့နော်ဟိုကျွန်မတို့ဒီဝမ်းသာစရာကောင်းသွားပဲဒီသူတို့တွေကိုပေါ့နော်ဝမ်းရံပေးတဲ့ပုံစံမျိုးတွေကိုလည်းကျွန်မတို့တွေ့ရတယ်အဲဒါတကယ်ကိုအတက်စရာကောင်းပါတယ်။အာတခြားတစ်ဖက်မှာလည်းပေါ့နော်။အာသူတို့ကဒီအာယုံစိုက်မှုရကျင်လို့ပြောတယ်ဆိုတဲ့ဟာမျိုးဒီလိုမျိုးမဖြစ်အောင်ဘလို့ရှောင်ကြဉ်လို့ရတယ်ဆိုတဲ့ဥစ္စာမျိုးတွေပေါ့နော်။ပို့ပြီးတော့အပြစ်တင်
တန်နေရတော့ဒီအားပေးတဲ့အတန်တွေထက်ကထက်ကတော့ကြီးစိုးနေတော့မှာပဲဆိုတော့ကကျမတို့ကျမအမြင်ကပေါ့နော်ဒီလိုမျိုးအမျိုးသမီးငယ်တွေရပေါ့နော်ဟိုမြန်မာနိုင်ငံဆိုလို့ရှိရင်ဒါဟီရီဟော့တပတ်တရားကိုလက်ခံထားတဲ့နိုင်ငံဒီအမျိုးသမီးတွေကိုဆိုလို့ရှိရင်ဟိုအချက်အကျောက်ကြီးရမယ်ဆိုပြီးတော့ကျမတို့အမြဲတုံသင်ဟိုကြီးပြင်းလာရတဲ့တိုင်းပြည်အဲ့လိုမျိုးတိုင်းပြည်မှာနေထိုင်ကြတဲ့အမျိုးသမီးတွေကအာဒီလိုမျိုးလိမ့်မိုင်းဆိုင်ရာစော်ကားပါတယ်စော်ကားခံရပါတယ်ဆိုတာပေါ့နော်တော်ရုံတိုင်တတိနဲ့ပြောဖို့ဆိုတာမလွယ်ပါဘူးအဲ့ခါကျတော့ကျမတို့ကသူတို့ရဲ့စကားတန်တွေကိုနားထောင်ရပါမယ်ပြီးတော့တက်ဆိုင်တဲ့တာဝန်ရှိသူတွေကလည်းသူအရေးတယူဆောင်ရွက်ပေးမှုတွေရှိရမယ်လို့ထင်ပါတယ်အဲ့လိုမှားတာလည်းဒီမတရားခံရတဲ့အမျိုးသမီးလေးတွေကလည်းအဲ့လိုအပြုအမူတွေကြုံလာလို့ရှိလို့ရှိရင်ဘလို့တရားမျှတမှုကိုရှာမလဲဆိုတာကိုသိလာပြီးတော့ရဲရင်လာကြမယ်လို့ကျမတို့ထင်ပါတယ်သူတို့အတွက်လည်းပို့ပြီးတော့လုံခြုံမှုရှိတဲ့ပတ်ဝန်းကျင်တစ်ခုကိုအနှင်းနဲ့အမြန်ဆောင်ရွက်ပေးနိုင်မယ်လို့ကျမထင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုတော့စီစဉ်နေမကြခင်အဆုံးသက်တော်မှာပါသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါဦးရှင်
ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာတွေဘေးမတည်ချမ်းမခဂုံတိတ်ခါရှိရှိနဲ့ကိုယ်ဆန္ဒနဲ့အညီဌာနေပြန်နိုင်ရေးအတွက်လုံခြုံရေးအပါအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမြန်မာအစိုးရဘက်ကဖြေရှင်းဆောင်ရွက်ဖို့နိုင်ငံတကာတန်တမာအဖွဲ့ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းကြောင့်ပြစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းနေမှာနောက်ထပ်ပြစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေကိုတောင်းဆိုဖို့နောက်လာတဲ့မှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမြို့တွေမှာချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဘက်ကဂျာဝင်နှောက်ယှက်တဲ့ဆိုတော့အမေရိကန်ရဲ့ဆွဆွဲမှုအပေါ်ရုရှားအစိုးရကဒီကနေ့ညှင်းဆိုလိုက်ပါတယ်။ဒီဆွဆွဲချက်တွေကအခြေမြစ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကသတင်းထောက်တွေကိုပြောဆိုသွားတာပါ။သမ္မတဒေါ်နယ်ထရန့်မြတ်ထွက်စေရေးအတွက်ရွေးကောက်ပွဲကိုနှောက်ယှက်ပေးတဲ့သတင်းအချက်လက်စစ်စင်ရေးတရားမဝင်လှုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့ရုရှားလုပ်ငန်း3ခုတို့ကိုအမေရိကန်အထူးစုံစမ်းရေးမှုကတရားစွဲဆိုလိုက်ပြီးတဲ့နောက်ရက်ပိုင်းအကြာမှာအခုလိုတုံ့ပြန်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့နာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုက9ရက်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Thomas Blanders ဖြစ်ပါတယ်ရှင်။ကျွန်မကဆူမိုမှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။မနေ့ပြန်အင်္ဂါမနေ့ကင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.